ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာမနေ့ကပန်းဆိုင်မြို့မှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တက်အကြတိုက်ပွဲတွေဖြစ်ပွားခဲ့ရမှာမြို့ရင်းမှာရှိတဲ့ဖျားเจ้าမှာလက်နက်ကြီးကြီးနှလုံးကျခဲ့ပါတယ်။ပန်းဆိုင်မုံကိုနဲ့ဖောင်ဆိုင်ဒေသတွေမှာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာကြောင့်ထောင်ထဲချီတဲ့စစ်ရှောင်းတွေဟာတရုတ်မြန်မာနယ်စပ်မှာရှောင်တိန်နေရပါတယ်။ရန်ကုန်ကလာတဲ့တရုတ်မြန်မာနယ်စပ်ကတိုက်ပွဲသတင်းကိုကိုရဲမွန်ကပြောပြမှာပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာပန်းဆိုင်မုံကိုနဲ့ဖောင်းဆိုင်ဒေသမှာဇူလိုင်လကနေ့ကတိုက်ပွဲတွေဖြစ်ပွားခဲ့တာပါ။ပန်းဆိုင်မြို့အတွင်းမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြတိုက်ပွဲဖြစ်ပွားခဲ့ရမှာဖះချောင်းအတွင်းလက်နက်ကြီးကြီးတွေကြားရောက်တာရှိကြောင်းတရုတ်မြန်မာနယ်စပ်ကစစ်ဆောင်သူက VOA ကိုအခုလိုပြောပါဗျာ။အထီးကိတ်တဲ့နော်မကြားသိရသေးဘူးလို့လည်းပြောပါရယ်မူဆယ်မျိုးကဆစ်ဆောင်တွေကိုကူညီပေးနေသူတူကကချင်နှစ်ချင်းဖျားเจ้าမှာလက်နက်ကြီးကြီးကြက်ရောက်ခဲ့ပေမဲ့လူအထီးကိတ်မရှိကြောင်းပြောပါရယ
်ဆစ်ကနေလေအတိုက်ပွဲဖြစ်နေဟိုတိုက်ပွဲဖြစ်တော့ဟိုဘယ်လိုအကျဉ်းလိုက်မှန်းမသိဘူးဒါကျွန်တော်တို့ဘန်ဆိုင်ကချင်နှစ်ချင်းဖျားเจ้าထဲမှာလက်နက်ကြီးကလုံးချလာတာနော်အဲ့ဒါဘာမှလူအရမ်းမဖြစ်ဘူးအလိုရမ်းမဖြစ်ဘူး။ကြားချောင်းဝင်းထက်ကြတယ်အိမ်တော်ပေါ်မှာလည်းကြတ
ာ။ဒီသတင်းနဲ့ပတ်သက်ပြီးမေးမြန်းနိုင်မှု MNDAA ကိုကန့်အဖွဲ့ပြောရေးဆိုခွင့်ရှိသူကိုဖုန်းခေါ်ဆိုခဲ့ပေမဲ့ဖုန်းလက်ခံဖြေကြတာမရှိပါဘူး။လက်ရှိတိုက်ပွဲဖြစ်ပေါ်တဲ့မူဆယ်မြို့နယ်ကျူကုတ်ပန်ဆိုင်မုံကိုနယ်ဖောင်းဆိုင်ဒေသမှာကချင်လက်နက်ကိုင်အဖွဲ့ KIA ရဲ့တပ်မဟာ6အခြေစိုက်ထားတဲ့ဒေသလည်းဖြစ်ပါတယ်။ KIA ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကမုံကိုဒေသမှာစစ်ကောင်စီတပ်နဲ့ MNDAA ကိုကန့်တပ်အကြအနည်းဆုံး2နေရာတိုက်ပွဲဖြစ်ခဲ့ကြောင်းအခုလိုပြောပါတယ်။
ဒီလိုကျွန်တော်တို့ဒီပြည်ပြည်နဲ့တက်မှာအဲတက်ဖို့ပြတယ်တင်းတယ်မကြောက်ဘူးခင်ဗျာဟိုရှမ်းရောက်တဲ့မှာတော့ရှိတယ်ခင်ဗျာကျွန်တော်တို့ကေရရဲ့အဲတက်မှာ6နေနေဖြစ်ပါတယ်ဒေရလည်းပြောမယ်ဆိုလို့ရှိရင်တော့မြန်ကူဖောင်းခင်ဘက်မှာဖြစ်ပါတယ်တက်ဖို့ပြတာကတော့ကိုကန်းလက်နက်ကန်အဖွဲ့ MNDAA နဲ့ဖြစ်တယ်လို့ကြားပါတယ်ဒီနေ့ကတော့မနေ့ကဖြစ်တယ်ဆိုတဲ့သတင်းတက်ပါတယ်ခင်ဗျာ
စစ်ကောင်စီတပ်နဲ့ကိုကန့်တပ်ဖွဲ့အကြားမှာတိုက်ပွဲဖြစ်တယ်လို့လည်းပြောပါရယ် MNDAA အဖွဲ့ကတော့စစ်ကောင်စီတပ်တွေနဲ့ဇူလိုင်လအစောပိုင်းကတည်းကစတင်တိုက်ပွဲဖြစ်ခဲ့ကြောင်းဒီလ16ရက်နေ့မှာတော့စစ်ကောင်စီတပ်ရင်း3ခုပေါင်းပြီး MNDAA ရဲ့မွန်ဂိုအခြေစိုက်တပ်မဟာ911စစ်စခန်းကိုစတင်ထိုးစစ်ဆင်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါရယ်ရှမ်းပြည်နယ်ကသတင်းတွေကိုအစင်တဆိုင်ဖော်ပြနေတဲ့ရှမ်းတန်တော်စင်သတင်းဌာနကတော့တိုက်ပွဲကြောင်းပန်ဆိုင်မြို့ပေါ်ကနေအိမ်အတော်များများထိခိုက်ပျက်စီးခဲ့ကြောင်းတိုက်ပွဲကြောင့်ဒေသခံတွေအပြင်းမထွက်နိုင်တာကြောင့်အသေးစိတ်အချက်အလက်မသိရသေးကြောင်းဖော်ပြထားပါဗျ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်အတွင်းကတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိပါဘူး။ဒီလပိုင်းအတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်ပန်ဆိုင်ဒေသကစစ်ရှောင်း 1,500 လောက်ဟာတရုတ်မြန်မာနယ်စပ်မှာတိမ်းရှောင်နေရပါတယ်။လက်သလောအခြေအနေမှာမိုးများပြီးဝန်တိမ်ချောင်းရီကြီးတာကြောင့်စစ်ရှောင်းတွေအခက်အခဲကြုံတွေ့နေရတယ်လို့သိရပါဗျာ။